အခုတခါထိုင်းမြန်မာနယ်စပ်ကပေးပို့တဲ့သတင်းကိုထုတ်လွှင့်ပေးပါအောင်မယ်။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထဲမှာအုံဖြန်ဒုက္ခသည်စခန်းမှာနှစ်လအတွင်းကိုဗစ်ကပ်ရောဂါကူးစက်သူ900ကျော်အထိရှိနေပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေနဲ့ကလေးတွေပါကူးစက်နေတယ်လို့သိရပါတယ်။ VOA သတင်းတောက်မအေးမာကအခုလိုပေးပို့ထားတာနားဆင်ကြပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထဲကအုံဖြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူနှစ်လအတွင်း900ကျော်တိရှိနေပါတယ်။ကိုဗစ်ဒုတိယလိုင်းမှာတော့ကူးစက်မှုအနည်းငယ်သာရှိခဲ့ပေမဲ့ကိုဗစ်တတိယလိုင်းမှာတော့နှစ်လအတွင်းဒုက္ခသည်တွေကြာဇက်တိုက်ကူးစက်မှုတွေရှိလာပြီးနိုဝင်ဘာလထဲမှာတော့ကူးစက်ခံရသူတွေထဲမှာကလေးတွေများလာတယ်ဆိုပြီးအုံပြန့်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ
်။အုံပြန့်ဒုက္ခသည်စခန်းကိုဗစ်တွေကတော့ရောက်900ကျော်သွားပြီနှစ်လထဲမှာ10လပိုင်းမှာ1ယောက်တည်တယ်17လပိုင်းမှာ1ယောက်တည်တယ်မိသားစုလိုက်ကူးစက်တာရယ်နောက်ဆက်ကလေးတွေကူးတာများလာတာရယ
်ကိုဗစ်ကူးစက်ခံရသူတွေများလာတဲ့အတွက်ဒုက္ခသည်စခန်းတွင်းကစာတင်ကြောင်းတွေကိုတောင်တွေကိုကိုဗစ်စင်တာအဖြစ်ပြောင်းလဲပြီးဖွင့်လှစ်ထားရတယ်လို့လည်းပြောပြပါတယ
်အထက်တန်းကျောင်း high one မှာအဲ့မှာလဲထားတယ်ကိုဗစ်စင်တာလုပ်ထားတယ် high two ကဇုံ A မှာဇုံ A မှာလဲထားတယ်အကြီးပဲနောက်ဆေးရုံမှာလဲထားတယ်ဂူရောင်မှာလဲဒီအောက်ကဂူရောင်မှာပေါ့ဟိုကျွန်တော်တို့ဇုံ A ဂူရောင်မှာလဲထားတယ်အဲနောက်အခုဆေးရုံကြီးမှာဆေးရုံမှာကျွန်တော်တို့အခန်းကြီးဖွင့်ပလိုက်တယ်အဲ့ဒီလူတွေနဲ့ပတ်သက်လို့ဒီ TPC က680ပေးတယ်တယောက်ကို
အခုဆိုရင်ကိုဗစ်ကာကွယ်ဆေးထိုးနှံပေးတာတွေရှိနေပြီးစခန်းတွင်းဒုက္ခသည်ဥယျာဉ်ရဲ့ထက်ဝက်လောက်ကကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီလို့လည်းပြောပြပါတယ်
အဲစခန်းရဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေကအကုန်လုံးဆေးဆက်ရှင်နဲ့အထက်တွေဆေးတာထိုးကြဖို့အတွက်ကိုဖိတ်ခေါ်တယ်တိုက်တွန်းတယ်အဲတဝက်နီးပါးလောက်ကဆေးထိုးပြီးသွားလောက်ပြီ
ပြီးခဲ့တဲ့နှစ်ကတော့အုတ်ပြဒုက္ခသည်စခန်းမှာပထမဆုံးကိုဗစ်ကပ်ရောဂါပိုးစတင်ဖြစ်ခဲ့တာပါအဲ့ဒီအချိန်တုန်းကဒုက္ခသည်တဦးစားနှစ်ဦးစားကကိုဗစ်ဖြစ်ခဲ့ပြီးအခုလိုမျိုးအဆုလိုက်ပြုံလိုက်ကူးစက်တာတွေမရှိခဲ့ပါဘူး။အဲ့ဒီနောက်ထိုင်းရင်ဒုက္ခသည်စခန်း၊မေလာဒုက္ခသည်စခန်း၊မေလာဦးနဲ့မေလာမူစခန်းတွေမှာကိုဗစ်ကပ်ရောဂါတွေထပ်ပြီးတော့ကူးစက်ခဲ့တာပါ။ထိုင်းဆိုရကတော့စက်တင်ဘာလကစပြီး၄လအတွင်းမှာကိုဗစ်ကာကွယ်ဆေးတနိုင်ငံလုံးအနှံ့အပြီးထွန်းနိုင်နိုင်ဖို့ရည်မှန်းထားပါတယ်။ဒီအတွက်နိုဝင်ဘာလထဲမှာတော့အုတ်ပြဒုက္ခသည်စခန်းထဲမှာမိသူမဆူကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကလေးကပြည်တွင်းစစ်နဲ့နိုင်ငံရေးပတည်ငြိမ်မှုတွေကြောင့်ထပ်ပြီးတိမ်းရှောင်လာသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကုန်းမှုမှာခိုလုံနေထိုင်နေကြပါတယ်။တပ်ပြည်နယ်တွေကအုံပြဒုက္ခသည်စခန်းမှာတော့လူဦးရေ8000လောက်ရှိပါတယ်ရှင်။